လန်နန်တရာဘုံမှာလမ်းသွားလမ်းလာတွေကိုဓာတ်နဲ့တက်ခဲ့သူဟာအရင်တုန်းကလည်းအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့ပြင်းမှုနဲ့ဆွဲချက်တင်ခံရဘူးကြောင့်ပြည်တွင်းရဲတပ်ဖွဲ့ကပြောပါရတယ်။အသက်28နှစ်အရွယ်ဥစမန်ခန်ဟာ2012ခုနှစ်ကအဖမ်းခံရဘူးတဲ့ကြောင့်နဲ့2018ဒီဇင်ဘာမှာခံဝန်ချက်နဲ့ပြန်လွှတ်ပြီးသူ့ကိုစောင့်ကြည့်နေခဲ့တာပါ။လန်နန်တရာဘုံမှာဓာတ်နဲ့တက်ခဲ့ခံရသူ2ဦးကတော့တေဆုံးသွားသလိုတခြားလမ်းသွားလမ်းလာတွေကဥစမန်ခန်ကိုထိန်းချုပ်ဖို့ကြိုးစားခဲ့ပြီးတဲ့နောက်ရဲတွေကတရာဘုံမှာပဲသူ့ကိုပြစ်တက်လိုက်ပါတယ်။အကြမ်းဖက်ဝါဒဆွဲတက်ခဲမှုအဖြစ်သတ်မှတ်ခဲ့တဲ့ဒီအမှုမှာလူသေဆုံးမှုတွေရှိကြောင်းနဲ့၃ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းရဲကော်မရှင်နာမင်းကြီးခရစ်စတာဒစ်ကဒီတောက်ကြာနေ့ညနေပိုင်းမှာအတည်ပြုပြောကြားပါရယ်အထင်ကြီးလန်နန်ဒရာကြီးမြောက်ဖက်အစွန်မှာဒါနဲ့တက်ခဲခြင်းဥစမန်ခန်ဟာအသေးခံဖောက်ခွဲရေးဘုံးလို့ယူဆတဲ့ဟာကိုခန္ဓာကိုယ်မှာဝတ်ဆင်ထားပြီးတော့ဒါဟာတကယ်ဘုံးမဟုတ်ဘူးလို့လည်းရဲတွေကပြောပါရယ်ဒါနဲ့တက်ခဲသူကိုလမ်းသွားလမ်းလာတချို့ကဝင်လုံးဖမ်းဆီးပြီးတော့သူ့လက်ထဲကဒါကိုလွတ်ယူနိုင်လဲပါတယ်လူမှုကွန်ရက်မှာတွေ့ရတဲ့ဗီဒီယိုတွေမှာတော့ဒီဝင်ဖမ်းသူတယောက်ကိုရဲကအတင်းဆွဲဖယ်ပြီးတဲ့နောက်ဥစမန်ခန်းကိုပြစ်တက်လိုက်တာကိုတွေ့ရပါတယ်တောက်ကြနေညနေမှာပဲနယ်သာလန်နိုင်ငံဒီဟိတ်မျိုးကဒီဈေးဝယ်ထွက်သူတွေနဲ့စီကားတဲ့လမ်းပေါ်မှာဓာတ်နဲ့တိုက်ခဲမှုကြောင့်လူ3ဦးဒဏ်ရာရသွားပါတယ်ဓာတ်နဲ့တိုက်ခဲသူတွေသူကိုဒီရဲတွေကဖမ်းဆီးဖို့ရှာဖွေနေပြီးတော့လက်ရှိအနေထားအရအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဆိုတာမျိုးမတွေ့ရသေးဘူးလို့ပြောပါရတယ်။ဒဏ်ရာရသူတွေကိုတော့ဆေးရုံမှာကုသမှုပေးနေပါရခင်ဗျာ။